နေ့ကနေနောက်တဲ့နှစ်ပတ်အကြာမှာယူရိုပါလိဂ်ကိုလူပွဲရှိပြီးပြင်သစ်အသင်းမာဆိုးနဲ့စပိန်အသင်းအက်တလက်တီကိုလူကစားကြမှာပါဒီတစ်ချိန်ဘောလုံးပွဲမှာမြန်မာဘောလုံးပြိုင်သက်အများစုအားပေးကြတဲ့အင်္ဂလိပ်အသင်းတွေတသင်းမှဘောလုံးပွဲတက်မလာနိုင်ပါဘူးအာဆင်နယ်တသင်းနဲ့သာဆီမီဖိုင်နယ်အဆင့်တီတက်လာနိုင်ပြီးအာဆင်နယ်ကိုလည်းအက်တလက်တီကိုအသင်းကဖြုတ်ချထားခဲ့တာပါဆိုတော့အခုဘောလုံးပွဲကန်ကြမဲ့မာဆိုးနဲ့အက်တလက်တီကိုနှစ်သင်းမှာကိုဘယ်အသင်းအတွက်ကဒီဥရောပဖလားကိုရဖို့ပူပြီးအရေးကြီးပါသလဲအားကစားကလောင်ရှင်ကိုဝနကိုကအခုလိုသုံးသပ်ပါတယ
်အရေးကြီးရပြောရမယ်ဆိုတော့မာဆီကတော့ပူပြီးအရေးကြီးတာဘာဖြစ်လို့ဆိုတော့ပြင်သစ်လီမှာမာဆီကအခုလက်ရှိအခြေအနေမှာတော့ဒီတန်းစီစရာအဆင့်လေးမှာပဲရက်တည်နေပါတော့အဆင့်လေးမှာရက်တည်နေတော့ဒီချာအီတလီတို့ဒီဂျာမနီတို့ဒီအင်္ဂလန်လေးတွေမှာကျတော့အဆင့်လေးတင်းရဝင်ဝင်ရဒါပေမဲ့ပြင်သစ်လီမှာကျတော့သူကဒီကိုယူဖီရှယ်အဆင့်မိတ်နေတဲ့ပေါ့နော်အဆင့်လေးတင်းရဝင်ဝင်နေရဘဲတော့အလီမာဆေးကဒီဂလိုဘယ်လီဖိုင်နယ်မှာသူကနိုင်မကိုတော့ချန်ပီယံလေးကိုဝင်ဝင်ရမှာအဲ့လိုအနေထားဖြစ်နေတယ်ဒါပေမဲ့ဒီအက်တလက်တီကိုတင်းတို့ကျတော့သူကအခုလာလီဂါမှာသူကအဆင့်နဲ့ဆိုချန်ပီယံလေးကဝင်ဝင်ရပြီလားအားကြောင့်လို့ဒီဒီဘာလီမှာဒီဖိုင်နယ်မှာဘုံမဆွဲဘူးဆိုတော့လည်းဒီချန်ပီယံလိဝင်ခွင့်ရတော့တာရဖို့ကထိခြားနေပြီလို့အဲ့တော့ဘယ်အသင်းတော်ကအရေးကြီးဆုံးဖြစ်လဲဆိုတော့ဒါမာဆေးတော်ကတော့မဖြစ်မနေနိုင်မှကိုအချန်ပီယံလိဝင်ခွင့်ထိခြားမဲ့နေတာဖြစ်နေတယ်ကို
ဟုတ်ကဲ့ဆိုတော့မာဆေးနဲ့အက်တလက်တီကိုနဲ့ဒီကျွန်တော်တို့ယူရိုပါလိဂ်မှာတွေ့ခဲ့တဲ့တမိုင်းကြောင်းအကျဉ်းလေးလည်းပြန်ပြောပြပါအောင
်ဟုတ်ကဲ့ဗျအဲတမိုင်းကြောင်းပြောရရင်တော့သူမတင်2009ပေါ့နော်ယူရိုပါလိဂ်ပြိုင်ပွဲမှာတော့မတွေ့ဘူး2009ချန်ပီယံလိဂ်ပြိုင်ပွဲမှာတော့တွေ့ဘူးရယ်အောက်စုအချိန်မှာပေါ့နော်အဲ့တော့ပထမအကြိမ်မှာအက်တလက်တီကနှစ်ဂိုးတစ်ဂိုးနဲ့နိုင်ပြီးတော့ဒုတိယအကြိမ်မှာကတော့မာဆေးပြိုင်မှာပေါ့နော်မာဆေးနဲ့ဇီးဇီးတေးပဲကြာသွားတယ်ကအဲ့တော့ဒီဒီကိန်းတွေ့ဆိုမှုကတို့တဲ့၃ချိန်မြောက်ပြိုင်ပွဲပေါ့နော်
ဟုတ်ကဲ့ဒီတစ်ချိန်ထဲမှာဒါ3ချိန်မြောက်ဆိုတော့နောက်တစ်ခုကမာဆဲကကျွန်တော်လေ့လာထားသလောက်96မှာယူရိုပါလိဂ်ဖိုင်နယ်တက်တယ်ပါမားကို3ဂိုးဂိုးမရှိနဲ့ရှုံးတယ်2004မှာတခါတက်တယ်ဗလန်စီယာကို1ဂိုးဂိုးမရှိနဲ့ရှုံးတယ်ဗလန်စ
ီယာဟုတ်ကဲ့
ဆိုတော့သူကဒါ14နှစ်ကြာပြီးတော့မှဒီယူရိုပါလိဂ်ဖိုင်နယ်ကိုတက်တာပေါ့အက်တလက်တီကိုကြတော့သူက2ချိန်နိုင်ဘူးတယ်2010မှာတစ်ချိန်2012မှာတစ်ချိန်2ချိန်နိုင်ဘူးတယ်ဆိုတော့အက်တလက်တီကိုကဒီပွဲမှာပို့ပြီးတော့ဖလားပိုင်ဆိုင်မှုပို့များထားတယ်2ချိန်ဆိုတော့အခုလာမယ့်ဖိုင်နယ်မှာကြတော့ရောမာဆဲလ်နဲ့အက်တလက်တီကိုနဲ့မှာအတွေ့အကြုံနဲ့ကစားသမားတွေရဲ့ပါဝါပေါ့လေအဲ့လိုရှင်းမယ်ဆိုရင်ဘယ်အသင်းကပိုအားတာတယ်လို့သုံးသပ်တယ်လဲ
ဟုတ်ကဲ့အဲကစားသမားအင်အားကတော့အားလုံးလည်းသိကြပါတော့သိတာအက်တလက်တီကိုကပို့ပြီးတော့တားလိုက်တာသူတို့မှာဒါအတွေ့အကြုံရှိတဲ့ player တွေအများကြီးရှိတယ်2014ဒီ Champion League Final နဲ့ဒီ2016 Champion League Final ကစားထားတဲ့ဒီကစားသမားတွေအများကြီးရှိတယ်ဒီ Marseille ကြတော့ဒါကအခုပြောခဲ့သလိုပဲ2004ခုနှစ်မှာနောက်ဆုံးဒီ Europa ဘလူးပွဲကိုနောက်ဆုံးရောက်တာပေါ့နော်အဲ့ဒီနောက်ပိုင်းမှာတစ်ခါမှမရောက်ခဲ့ဘူးအဲ့တော့ဟိုဘလူးပွဲကစားမှာလဲဒါ Marseille ကစားသမားတွေအတွက်ပေါ့နော်2004နောက်ဟိုပထမဆုံးအကြိမ်ဖြစ်နေတယ်အဲ့တော့အတွေ့အကြုံချင်းရှင်းလိုက်မယ်ဆိုရင်အဲ့တော့ဒီကွာဒါတိတိတာတာကြီးကိုရိုင်းကိုတားနေတယ်။နောက်ပြီးတော့ဒီကစားသမားအင်အားချင်းကြီးနဲ့ဆိုလဲတာအက်တလက်တီကိုမှာဒါဒီပြင်းတင်းကဂရစ်မန်တို့ဒီတိုက်စစ်မှာဆိုတာဒီကိုကိုစတာလို့ရှိတယ်။ကွင်းလယ်မှာဆိုရင်လည်းဒီကာဗီတို့စောင်းကြီးကွက်တို့ပေါ့နော်။နောက်တော့မှာဆိုရင်လည်းအကိုရင်တို့ဒီဖလပီနိုကလည်းဒါတရားနေပြန်ကောင်းလာရင်ဆိုတော့ဒီနေရာစုံမှာဒီတော်တော်လေးကိုအင်အားတောင်းတတယ်ရှိနေတာပေါ့နော်။ဒါမာဆီမှာတော့ဒီနော်ပရီးမီယာလိမှာကစားဘူးရပါတော့ပေရတူကလည်းကောင်းတယ်နောက်ပြီးတော့တောင်ပန်းမှာဆိုရင်ဒါတူဘင်တို့ဘာလို့လဲရှိတယ်သူတို့ကလည်းဒီယူဘာလိပြန်မှာတော့ခြေစွမ်းကြီးပြထားတယ်ကိုယ်ကြီးတင်ထားတယ်အဲ့တော့ဒီမာဆီရဲ့အာသာချက်ကတော့တိုက်စစ်တာပြီးတော့တိုက်စစ်တော့အကောင်းတယ်ခက်စစ်ကတော့အကောင်းတယ်လို့လည်းပြောလို့မရဘူးစိုးရလို့လည်းပြောအလေလက်လာပေါ့နော်အဲ့တော့နှစ်သင်းရှင်မယ်ဆိုတော့ဒီအက်တလက်တီကွာတော့ဒီကစားသမားအင်အားရောတွေ့ကြုံပိုင်းရောပို့ပြီးတော့တားတယ်အဲမာဆီကတော့အခုလက်ရှိအနေထားမှာတိုက်စစ်ပိုင်းကဒါတိတ်ပြောမစိုးဝင်မဲ့တကယ်ရှင်ပြီးတော့ကစားတဲ့အချိန်မှာတော့အက်တလက်တီကိုကတော့အဆအဆရာတာတယ်လို့ကျွန်တော်ထင်ပါတယ်ဗျာ
။ဒီမှာလေယူစင်အသင်းဇက်တိုက်လူရှုံးပွဲတွေနဲ့တွေ့ကြရပြီးတဲ့နောက်လေယူစင်အသင်းနီးပြအဖြစ်နှစ်တော်ကြာလှုပ်လာတဲ့ဂျာမန်နိုင်ငံသားဂက်ဆစီနဲ့မြန်မာဘောလုံးအဖွဲ့ချုပ်တို့လမ်းခွဲလိုက်ကြပါတယ်။အခုတခါလဲမြန်မာဘောလုံးအဖွဲ့ချုပ်ဟာဂျာမန်နီးပြအဖွဲ့တစ်ဖွဲ့နဲ့ပဲတွေ့ဆုံစကားပြောဆိုတာတွေလုပ်နေပါတယ်။ဆွစ်ကလပ်ဂျာမန်ကလပ်နဲ့အင်္ဂလန်ကလပ်အသင်းတွေမှာကွင်းလယ်လူဖြစ်ကစားခဲ့ပြီး2004ခုနှစ်မှာအနာယူပြီးတဲ့နောက်နီးပြဘဝပြောင်းလဲခဲ့တဲ့အသက်48နှစ်အရွယ်အန်ထွိုင်းဟေးဟာလီဆိုတိုဂမ်ဘီယာလိုင်ဘီးရီးယားကင်ညာနဲ့အခုနောက်ဆိုရဝမ်ဒါနိုင်ငံတွေရဲ့လက်ရွေးစင်အသင်းတွေမှာနီးပြအဖြစ်လုပ်ကိုင်ခဲ့ပြီဖြစ်ပါတယ်ဒီကရတဲ့ရင်ဘတ်အတွင်းမြန်မာဘောလုံးလောကမှာဒေါ်လီပြောဆိုခဲ့ကြတဲ့အကြောင်းတစ်ခုကတော့ အင်ဒိုနီးရှားမှာမင်္ဂလာ U16 ပြိုင်ပွဲဝင်မြန်မာအသင်းနဲ့မလေးရှားတို့ပွဲမှာအသင်းကောင်းဆောင်မြန်နိုးခင်ရဲ့ free kick ကံကြံနှလုံးပဲဖြစ်ပါတယ်မြန်မာအသင်းဟာမြန်နိုးခင်ရဲ့အဲ့ဒီ free kick ဂိုးတွေနဲ့ပဲမလေးရှားကို2ဂိုးတကူနဲ့အနိုင်ရခဲ့တာပါမြန်နိုးခင်ရဲ့အလွတ်တကံဘောတွေဟာအရက်အခေါ်ဂျက်ကန်ဆန်ဦးဒူရာလာတကယ်ကြနာတည်ကြတဲ့လေ့ကျင့်မှုနဲ့အတွေ့အကြုံတွေကနေရလာတဲ့ရလလာဒါမှမဟုတ်ဘောလုံးမှော်အောင်နေတာကြောင့်ပါလားအကစားဆောင်မှရှင်ကိုဝနာကိုကတော့အခုလိုသုံးသပ်ပါတယ
်ကျွန်တော်ထင်ရတော့သူအတွေ့အကြုံကလည်းသူကတော်တော်လေးရှိရတယ်အခုမှအသက်က15နှစ်လောက်ပဲရှိပြီပဲเนาะဒါလေ့ကျင့်မှုအားနဲ့သူရဲ့အတွေ့အကြုံဒီမော်ချေစွမ်းကြောင့်လို့ထင်တယ်ဘာလို့ဆိုတော့သူကဒီ2012လောက်ကတည်းကပေါ့เนาะဒီ17 U23 ကြဲခွဲပေါ့เนาะအာရှပွဲတော်တွေရောဒီအာဆီယံပွဲတော်တွေရောဒီချေစွမ်းပွဲတွေပါအများကြီးသွားကံဘူးတယ်ကြာတော်တော်လေးပဲဒီနိုင်ငံကပွဲ6ပွဲလောက်ကပ်ဘူးလေပေါ့နော်အဲ့တော့သူ့မှာအတွေ့အကြုံလည်းအရင်ရှိနေပြီလေ့ကျင့်မှုလည်းအရင်ကောင်းနေပြီအဲ့ဒီလေ့ကျင့်မှုတွေအကျိုးရလဒ်တွေကဒီမလေးရှားနဲ့ပုံမှန်တို့ဒီလှလပပဖရီကစ်ကိုတွေတွန်းနိုင်တယ်လို့ထင်ခဲ့ကြဒီကိုနှစ်ခုမှကြည့်မယ်ဆိုလည်းဖရီကစ်ရတဲ့နေရာတူတူလောက်ပဲရှိတယ်ကြပထမကူကတော့အရင်မမြင်ဘူးကြပါရှော့ကိုတခါလေးသွားတာဒုတိယကူကျတော့ဘောကနေအမြင်ဘောပေါ့နော်အမြင်ဘောကန်ပြီးတော့တခါလေးဝင်သွားတာကြတချို့ကတော့ဒီကိုကပေါ့နော်ဒီမလေးရှားကိုယ်စားမမကောင်းဘူးလို့လည်းပြောကြတယ်ဗျတကယ်တမ်းကြည့်မယ်ဆိုတော့ကိုယ်ဝင်သွားတဲ့ပုံစံလုံးဝဘာရှော့ပေါ့နော်ဒီလိုင်းရင်းစဉ်ကိုယ်စားမအမျိုးသမီးကိုယ်စားမတွေတော့မှပဲဒီမဖမ်းနိုင်တော့တဲ့အခြေအနေပဲကြအဲ့တော့ဒီကိုကလုံးဝ perfect ဖြစ်တဲ့ကိုယ်လို့လည်းကျွန်တော်ထင်တယ
်အခုဒီစီဇန်ကိုအတန်လွှင့်ချိန်မှာတော့မြန်မာ U16 မင်္ဂလာအသင်းဟာအုပ်စုနောက်ဆုံးပွဲဖြစ်ဖိလစ်ပိုင်အသင်းနဲ့ကံပြီးချိန်ဖြစ်နေပါပြီဒီမတိုင်ခင်နှစ်ပွဲနိုင်တစ်ပွဲတည်းရေနဲ့အလားအလာကောင်းနေတဲ့မြန်မာ U16 မင်္ဂလာအသင်းအောင်မြင်မှုဆက်ရမယ်လို့ယုံကြည်ပါကြောင်းတင်ပြရင်းဒီသတင်းပတ်အားကစားအစီအစဉ်ကိုဒီမှာပဲအဆုံးသတ်လိုက်ပါရစေ။ရှင်လန်းချမ်းမြေကြပါစို့ညာ။